ကရင်နီပြည်နယ်ဘောလခဲမြို့နယ်နန်းဖဲချေရွာတဝိုက်မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာ၃ရက်ရှိသွားပြီလို့ဒေသခံတွေက VOA ကိုပြောဆိုပါတယ်။ဒေသခံစစ်ပစ်ဒုက္ခသည်တွေခိုးလုံနေကြတဲ့ချေရွာတွေကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတဲ့အတွက်ထပ်မံရွှေ့ပြောင်းထွက်ပြေးနေရတာတွေလည်းရှိပါတယ်။ဒါကြောင့်အခက်အခဲတွေပိုများနေတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
စတေမာလာ19ရက်နေ့ကနေ20ရက်နေ့ထိဘောခဲမြို့နယ်နန်းဖဲကျေးရွာတဝိုက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာ3ရက်ရှိသွားပြီလို့ကိုရိုင်းဘေးလူရွာကိုထွက်ပြေးလာရတဲ့နန်းဖဲရွာကန်တူက VOA ကိုပြောပါတယ
်။နန်းဖဲကနေတက်စစ်တီးပြီးအခုထပ်ပြေးရတဲ့ဒီဘောဆက်ခွေရွာမှလည်းလူကြီးလာကျဲတယ်၊ဆလဲလုံးရွာမှလည်းကျဲတယ်။ဟို20ရက်နေ့ညနေပိုင်းမှနာရီမှာအုံကျဲခါရတဲ့အဲ့ဒီလက်လက်ကြီးတွေလည်းကြားတဲ့အဲတိုက်ပွဲကတော့ရှောက်နန်းဖဲမှာဖြစ်နေတာအခုအေယူလည်းပြောင်းကုန်ပြီ။ပထမတည်းရတော့မကလောက်တော့ချင်တာဖြစ်တာတည်းချင်းလာတော့တိုက်ပွဲဖြစ်တယ်။နောက်တည်းရတော့နန်းဖဲရွာဝင်မှာတော့ရှောက်ပေါ့အဲနန်းဖဲဖြစ်ပေါ့။ဒီလိုလေဒီအဲ့ဒီနေရာမှာပဲ။မင်းရလည်းတမီကုန်ပဲဒီနေ့လည်းထဖြစ်တယ
်။ဘောခဲတိုက်ပွဲနဲ့ပတ်သက်လို့ဂရင်းနီအမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ကိုရောစစ်ကောင်စီကိုပါဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ဘောခဲမြို့နယ်နန်းဖဲကျေးရွာအနာကမဲစလောင်းတောင်ကုန်းမှာစစ်ကောင်စီဘက်ကလက်အတော်ကြာတပ်ဆွဲအထိုင်ချထားတာပါစစ်ကောင်စီအတွက်အချက်ချကြတဲ့နေရာတွေကိုထိန်းချုပ်ဖို့ထိုးစစ်ဆင်လာတာမို့နှစ်ဖက်တိုက်ပွဲပြင်းထန်လာတာလို့ရွာကန်တွေကပြောပါတယ်ဘောခဲနဲ့ဖရီဆိုမြို့နယ်တို့ကိုဆက်သွင်းနိုင်တဲ့လမ်းကြောင်းကိုဖြတ်တောက်ခံရမှာစိုးရိမ်တဲ့အတွက်ဒီနေရာကိုထိန်းချုပ်နိုင်ဖို့စူးစမ်းနေတယ်လို့ KNDF က BOA ကိုမကြသေးခင်ကပြောဆိုထားပါတယ်မက်စလောင်းတောင်ကုန်းစခန်းမှာတပ်မ66ကတန်ရင်းတွေလှုပ်ရှားနေတာပါနန်းဖဲကျေးရွာတဝိုက်မှာမြန်မာစစ်တပ်နဲ့ဂရင်းနီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားလို့ရှိတဲ့နေရာဖြစ်ပါတယ်တိုက်ပွဲကြောင့်ထောင်ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပြီးနေရာထိုင်ခင်းနဲ့စားတောက်ရေးပြတ်လတ်မဲ့အခြေအနေဖြစ်နေတယ်လို့အဲ့ဒီရွာကန်ကပြောပါတယ်
မိုးရသည်ဆိုတော့လေအဆင်မပြေဘူးနေရာထိုင်ခြင်းအဆင်မပြေဘူးစားရတော့ရဲ့အဆင်မပြေဘူးအခုကတောက်လျှောက်ဒီလမ်းထဲမှာဖြစ်နေတာဆိုတော့လေလမ်းကျောကွာလို့မရတော့ဆန်ဒီပြတ်တယ်အခုကစားဝတ်မရသေးပြတ်တယ
်စီအခြေအနေပေါ်မူတည်ပြီးဘောခဲကလမ်းမှာတောလာခွင့်ပြိပင်မှုရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ကုန်စည်စီးဆင်းဖို့အခက်အခဲကြုံနေရပြီးကုန်စည်နှုတ်နေလဲအဆမတန်တက်လာတယ်လို့စားနပ်ရိက္ခာပြတ်လတ်မဲ့အခြေအနေရောက်နေတယ်လို့ဆိုပါတယ်ဒါအပြင်ဂရင်းနီပြည်နယ်တဲ့ကဖရူဆိုမြို့နယ်ဘက်မှာလည်းအခုရက်ပိုင်းအတွင်းတိုက်ပွဲပြန်ဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့ဂရင်းနီလူအခွင့်အရေးအဖွဲ့တည်ထောင်သူကိုပညာက VOA ကိုပြောထားပါဗျ။
တိုက်ပွဲရက်တိုင်းဖြစ်တဲ့ကတော့ဒီဖရူဆိုမြို့နယ်ထဲမှာပြန်ဖြစ်နေတော့ဗောနော။အဲဒီမှာခုရှိကြည်ရနယ်တခွေဗောနော။ဖရူဆိုကနေတောင်းလို့ဘောလခဲအထွတ်ဖြစ်မှာဗော။အမဆယ်လီတိုင်းလစ်ချင်းကြောင်းအနေအနီးနာပါဝင်ခြင်းတခွေမဟုတ်
လာနေချီအိုးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကတော့တနေ့တဲ့တနေ့များလာနေပြီးဖျားနာချောင်းဆိုးနေသူတွေ၊ကျန်းမာရေးချို့တဲ့သူတွေများလာသလိုစားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေသေးဖြစ်တယ်လို့စစ်ပြေးရှောင်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်ခင်ဗျာ။